စီရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာ IS သွေးကြော်တွေပြန်ပြီးဆွဲဖမ်းဆီးသွားတဲ့ဒေသခံခရစ်ယာန်ဘာသာဝင်ပေါင်းအနည်းဆုံး220ရှိသွားပြီလို့ဗြိတိန်အခြေစိုက်စီရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရတယ်။ IS တွေဟာသူတို့ထိန်းချုပ်ထားတဲ့ဟာဆက်ကပြည်နယ်မှာပြီးခဲ့တဲ့3ရက်အတွင်းလူတွေကိုလိုက်လံဖမ်းဆီးနေတာဖြစ်တယ်လို့အဲ့ဒီလူအခွင့်ရေးအဖွဲ့ကပြောပါရတယ်။ IS သွေးကြော်တွေအီရတ်မြောက်ပိုင်းနဲ့စီရီးယားဘက်ကိုဖြန့်ကျက်လာချိန်မှာလူနည်းစုဘာသာဝင်တွေကိုအဓိကပြစ်မှတ်ထားပြန်ပြီးဆွဲတပ်ဖြတ်တာမျိုးတွေလုပ်လာခဲ့တာပါ။IS တွေပြန်ပြီးဆွဲနေတဲ့ဟာဆက်ခါနဲ့ကာမီရှယ်လီဒေတာကပြည်သူတွေဟာသူတို့အင်အားတွေကိုစွန့်ပြီးထွက်ပြေးနေကြတယ်လို့လူအခွင့်အရေးအဖွဲ့ကပြောပါတယ်။အဲဒီဒေတာက IS တွေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ပေါင်းစုရဲ့လေကြောင်းတိုက်ခိုက်မှုအကူနဲ့ကတ်လူမျိုးလက်နက်ကန်တွေကလည်းတိုက်ခိုက်နေတာပါ။ဖမ်းဆီးထားတဲ့ခရစ်ယာန်တွေကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံကဒီသတင်းမှအစောပိုင်းမှာတောင်းဆိုခဲ့ပါတယ်။ဘာသာရေးလူနည်းစုတွေကိုပြစ်မှတ်ထားတဲ့ IS အဖွဲ့ရဲ့အခုနောက်ဆုံးလှုပ်ရှားဟာသူတို့ရဲ့လွဲမှားတဲ့ယုံကြည်ချက်နဲ့လုပ်ရက်တွေပေါ်လက်မခံကြသူတွေကိုလူသားမဆန်စွာပြုမူလိုက်တာပဲလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရန်ဆက်ကီးကပြောဆိုပါတယ
်။ IS Islamic စစ်သွေးကြော်ရဲ့ဗီဒီယိုဂွေထဲမှာမျက်နှာဖုံးဆက်ထားတဲ့ခေါင်းဖြတ်တဲ့သူစစ်သွေးကြော်ကိုဖော်ထုတ်ပြောဆိုနိုင်ပြီလို့သတင်းတွေမှာဖော်ပြနေကြပေမဲ့လုံခြုံရေးဆိုင်ရာတာဝန်ခံတွေကတော့တေချာမှန်ကန်မှုရှိအောင်အတွက်သတိထားနေကြပါတယ်။DRD ဂျုံဂျွန်လို့နာမည်ပေးထားတဲ့ခေါင်းဖြတ်တပ်သူဟာအရက်ရှိပြီးဗြိတိရှ်လေတံဝဲသူမိုဟာမက်အမ်ဝါဇီဖြစ်မယ်လို့ယုံကြည်ကြောင်းသူ့ရဲ့တငယ်ချင်းတွေကပြောတယ်လို့ချက်တဲ့ပရင်းနေမှာသတင်းတွေကဖော်ပြကြတာပါ။ဒါပေမဲ့သူ့ကိုအမ်ဝါဇီလို့ဥရောပထောင်ရင်းသတင်းရပ်ကွက်ကနေအတီးပြုတ်မပေးနိုင်တဲ့အပြင်ဇလန်ဟာအခုတည်းပို့ပြီးရှုပ်ထွေးနေတယ်လို့ပြောကြကြောင်းယောမာက VOA သတင်းတောက်ဂျေမီဒက်မာကပြောပါတယ်။ဗီဒီယိုဂွေထဲမှာတွေ့ရတဲ့GRD John ဟာအမေရဝတ်ဆံကိုဝတ်ဆံထားပြီးမျက်နှာဖုံးဆွထားတယ်လို့တနက်ထည့်တဲ့အိတ်ကိုပခုံးနှစ်ဖက်တိုင်းတွေထားတာတွေ့ရပါတယ်။ American နဲ့ Britain အရာရှိတွေကတော့အခုလိုဘသူဘဝဆိုတာထုတ်ဖော်ပြောဆိုတာနဲ့ပတ်သက်ပြီးမှတ်ချက်တစုံတရာမပေးကြသေးပါဘူး။ MOC ဟာကူဝိတ်မှာမွေးဖွားသူဖြစ်ပြီး Islam ဘာသာကိုးကွယ်တဲ့ London ကအလဲအလက်တန်းစားလူဇန်စားတဲ့မှာပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။သူတငယ်ချင်းတွေနဲ့အပေါင်းအသင်းတွေကတော့သူဟာတိတ်မကြခင်နှစ်တွေအတွင်းအာဖရိကနဲ့အရှေ့အလယ်ပိုင်းဒေသဘက်ကိုခရီးတွေထွက်ပြီးတဲ့နောက်ပိုင်းမှာစပြီးဘာသာရေးအဆန့်ရောက်လာတယ်လို့ယုံကြည်ကြောင်းပြောကြပါတယ်။သူကိုဗြိတိရှ်လုံခြုံရေးတာဝန်ခံတွေကသူတို့စိတ်ဝင်စားတဲ့သတိထားမဲ့သူစီးရင်ထဲမှာထည့်ထားပေးမယ်။အခုထိတော့သူဟာ MOC ဖြစ်ကြောင်းအတည်မပြုပေးပါဘူး။